င်ရင်းနယ်မြေအလိုက်တစ်ဖက်ကစစ်စင်ရေးလေးလာရပ်ပေးမယ်ဆိုတဲ့ကြေညာချက်အပေါ်စစ်တပ်ရဲ့စီရေးဗျူဟာတည်းရဲ့အနေနဲ့အတော်လေးကိုသတိထားစောင့်ကြည့်ရမယ်အနေအထားဖြစ်တယ်လို့ UNFC ညညတော်တိုင်းသားလူမျိုးများ Federal Council ပြောခွင့်အရပြောဆိုလိုက်ပါတယ်။အစိုးရဘက်ကညီငယ်ဥဆောင်ဖော်ဆောင်နေခြင်းစစ်တပ်ရဲ့ထုတ်ပြန်ချက်ဟာစစ်တပ်နဲ့အစိုးရကြားကွဲလွဲမှုကိုဖော်ပြရန်ရောက်တယ်လို့လည်းဗမာပြည်ကွန်မြူနစ်ပါတီကတုံ့သက်ပါတယ်။အပြည့်ရကာလ၄လကျော်လွန်သွားချိန်ဖြစ်လာနိုင်တဲ့အလားအလာတုံ့သက်ချက်တွေကိုမဆုမုံကစူးစီးတင်ပြပေးထားပါရဲ့ရှင်။
စည်ရည်နယ်မြေအလိုက်စည်ရည်ဆိုင်ရာလှုပ်ရှားမှုများအားလုံးကို2018ဒီဇင်ဘာလ21ရက်နေ့ကနေ2019ဧပြီလ30ရက်နေ့အထိရက်ဆိုင်ပေးမယ်ဆိုတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်အပေါ်စစ်တပ်ရဲ့စည်ရည်ပြူဟာတရက်အနေနဲ့သတိထားဆောင်ကြည့်ကြဖို့လိုတယ်လို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရကပြောဆိုလိုက်ပါတယ်စစ်တပ်ရဲ့အပြစ်ရထုတ်ပြန်ချက်ထဲမှာစစ်တိုင်းဒေသတချို့မပါဝင်တာနဲ့နောက်တိုင်းရင်းသားဒေသတချို့မှာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးတင်းမာမှုတွေဖြစ်နေတဲ့အခြေအနေကို UNFC ရဲ့ပြောခွင့်ရလည်းဖြစ် AMC ရခိုင်မျိုးသားကောင်စီရဲ့အထွေထွေအတွင်းမှုလည်းဖြစ်တဲ့ဦးထွန်းစောကခုလိုပြောပြပါတယ
်တမလို့ရဲ့ဟောထုတ်ပြန်ခြင်းနဲ့တက်တလို့ကျွန်တော်တို့မြင်လာတော့တော်တော်လေးကိုပေါ့လေနော်ဒီသတိထားပြီးစောင့်ကြည့်ရမယ့်အနေအထားဖြစ်ပါတယ်တဲ့မတော်ကတော့ရေနှုံးကလည်းကြည့်ကြတယ်ဒီကဒီလိုဟောရေစက်တစ်ဖက်မီးမုတ်တစ်ဖက်ပေါ့လေနော်ဒီလိုမျိုးဟိုတစ်ဖက်ဆိုင်ရာအရာပေါ့အစီအရေးအရာဒီမီးပြူဟာလေးကြကြတာလေးရှိပါတယ်ဒီအခုပြည်ထောင်စုလုပ်တယ်ဆိုတာကအကန့်တနဲ့ပေါ့လေနော်ဒီမှာဒီမှာကချင်ပြည်နဲ့ချင်းပြည်ကိုပဲသူတို့လုပ်တာဖြစ်တယ်အထူးသဖြင့်ဒီစစ်ဖြစ်နေတဲ့ကျွန်တော်တို့ခေါင်းကြီးလို့ရှိမယ်နောက်ပြီးဒီတောင်ပိုင်းကမှာစီရင်ပြည်ရှိရမွန်ပြည်ရှိရတလင်းပြည်ရှိရအခုဖွင့်လင်းကာလမှာအဲ့ဒီစစ်စီရေးတွေလာနိုင်ရှိမလားဆိုတာကိုကျွန်တော်တို့စောင့်ကြည့်ရမှာဖြစ်တယ်။ဒီကံတဲမှာကျွန်တော်တို့ဆိုင်ကြည့်တဲမှာစစ်စီရေးတွေပို့ပြီးတော့မှတိုးမြင့်လှုပ်ဆောင်နေတာတွေတွေ့ရတယ်ပေါ့နော်။ဒီဟယ်လီကော်ပတာနဲ့ဝေဟင်ကနေပြီးတော့မှဒီတိကျတိုက်ခိုက်မှုတွေလောက်တာတွေလည်းတွေ့နေရတယ်။တစ်ဖက်ကစိုးရင်ပိုကောင်းတဲ့လက္ခဏာဒီကိုကျွန်တော်တို့ကပြသနေတယ်လို့ဖြစ်နေပါတယ်။
အထူးသဖြင့်အပြည့်ရကာလ၄လအတွင်းစစ်တပ်ဘက်ကဆောင်ရွက်နိုင်ခြေလေးနဲ့၄လကျော်သွားချိန်ဖြစ်လာနိုင်တဲ့အလားအလာတွေကို UNFC ပြောခွင့်ရကအခုလိုရှုမြင်ပါတယ်
။၄လအတွင်းမှာအပြည့်ကရဲ့စီရေးကိုမလုပ်နိုင်ဘူးဆိုရင်တော့ဘာဖြစ်မလဲဆိုတော့အဲ့လိုစဉ်းစားကြရတယ်လည်းအများကြီးဖြစ်ပါတယ်။ဒီ၄လအပြည့်ကန့်သက်နဲ့အပြည့်ကရဲ့စီရေးလောက်တာကတကယ်ချင်းချင်းရေးဘက်ကိုဥတည်သလားပေါ့နော်ကျွန်တော်အဲ့ဒါကိုကိုယ်ဆက်တဲ့အခါမှာညီချင်းရေးဘက်ကိုအလေးမရှိသေးနဲ့ပေါ့လေနော်ဒီဘက်ကညာအနေနဲ့အလေးရှိနေတဲ့ပတံကိုကျွန်တော်တို့ကအဲ့လိုမျိုးခံစားမိတယ်ပေါ့လေနော်အဲ့ဒါကြောင့်ကျွန်တော်တို့ကတိုက်ပွဲချောချဖို့နဲ့ဒီစစ်ပွဲနှိမ့်ခံုံတွေကိုအလုံးစုံရပ်တန့်လိုက်ဖို့အတွက်ကနိုင်ငံရေးအရအဖြေချဖို့ပဲအဓိကအရေးကြီးပါတယ်နော်တကယ်ကြီးစကားပြောတာကဒါကျွန်တော်တို့ကဒီအလားအလာကတော့တိတ်ကောင်းမယ်လို့မမြင်ဘူးပေါ့နော်အခုကလူထုရဲ့အများစုနော်ဒီလုံခြုံရေးကိုရထားတဲ့ NLD အစိုးရကနေပြီးတော့မှအုံစာဦးရပြုဖို့လိုလိမ့်မယ်အဲ့ဒီအစိုးရရဲ့ဥစ္စာဦးရဲ့ပြုမှုအောက်မှာဓာရီကိုလုံးမပဲပြည်လည်နိုင်ကြအကြောင်းရှိမယ်။အဲ့ဒီအစိုးရဘက်ကနေပြီးတော့မှဒီကိစ္စကိုဥထောင်ပြီးတော့မှလုပ်ဖို့အသင့်တယ်လို့ကျွန်တော်လည်းမြင်တယ
်။အခုလိုမျိုးတက်ဖက်ကအပြည့်ရဲ့ကြေညာချက်ထုတ်လိုက်တဲ့အပေါ်မှာမြန်မာနိုင်ငံရဲ့လုပ်ငန်းစဉ်တွေမှာထဲထဲဝင်ဝင်ပါဝင်ဆောင်ရွက်ပေးနေတဲ့တရုတ်နိုင်ငံဘက်ကလည်းစိုးစိုးကြောင့်သဘောထားထုတ်ပြန်ပါတယ်။အခုလိုစစ်တပ်ရဲ့ထုတ်ပြန်ချက်နဲ့မြန်မာနိုင်ငံရဲ့လုပ်ငန်းစဉ်တွေတရုတ်ရဲ့ပါဝင်မှုအပေါ်မှာတော့တရုတ်မြန်မာအရေးလေးလာသူတရုတ်နိုင်ငံအခြေစိုက်ဗမာပြည်ကွန်မြူနစ်ပါတီပြောခွင့်ရရဲဘော်ဖိုးတန်ကြောင့်ကအခုလိုသုံးသပ်ပါတယ
်။ကျွန်တော်တို့ပြောချင်တာကတော့လေအဲ့စစ်တပ်ကထုတ်ပြန်တာဟာနော်အဲ့ဒီထူးဆန်းနေကြဗျထူးဆန်းနေဆိုတာကဟိုအစိုးရအမိနဲ့ထုတ်ပြန်တာတော့မဟုတ်ပဲねအဲ့ကာကွယ်ရေးဦးနှုတ်စီကနေထွက်လာတဲ့ဟာစစ်တပ်နဲ့အစိုးရနဲ့တချင်းတနာနေဆိုတဲ့အခြေအနေမျိုးဆောင်းနေကြလားပေါ့လေအဲ့ဒါစဉ်းစားချက်တစ်ခုပေါ့နောက်တစ်ခုကကိုရက်ဆဲတာကလေးလပဲလို့ပြောတယ်နော်အဲ့တော့အပြင်းအပြန့်ဆိုတဲ့အခြေအနေမပါဘူးနောက်တစ်ခုကအဲ့လေးလအတွင်းဘာလို့မှလဲဆိုတော့ရှိအောင်မပြောတော့ကျွန်တော်တို့ဆောင်ကြည့်သေးတာပူကောင်းတယ်လို့ထင်တယ်။ပြုတ်ပြရတော့သူ့အကျိုးစီးပွားရည်ဒီငယ်ချက်တစ်ယောက်လုံးကသူ့အကျိုးစီးပွားရည်အများများတာကိုအထူးသဖြင့်သူတို့ရဲ့အဲဒီ OBOR ဆိုတာလက်ရှိနေတဲ့အခါကျတော့တရားကိုသူတို့အတတ်နိုင်လို့ပါဝင်မှာပဲ။ပါဝင်ခဲ့တာလေကျွန်တော်အားလုံးသိနေကြတဲ့ဟာပဲ။ခုနကကျွန်တော်ပြောသလိုပဲခဏတော့ဆောင်ကြည့်နေစီစဉ်နေတယ်။ဟိုအဝန်တာမစိုးဘူးလို့တည်းလို့ထင်ပါတယ်။
တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံရဲ့လေးလကြာအပြည့်ရထုတ်ပြန်ချက်အပေါ်မှာလဲ KIO ကချင်လူမျိုးရေးဖွဲ့ဗဟိုကော်မတီဘက်ကတည်တန်းခံရတဲ့ငြိမ်းချမ်းရေးပေါ်ထွန်းလာဖို့အထောက်အကူပြုနိုင်တဲ့အလားအလာကောင်းဖြင့်မျှော်လင့်ကြောင်းသဘောထားထုတ်ပါတယ်တပ်မတော်အနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့အပြည့်ရဆဲကြောင်းကြီးညာပေးစီလိုကြောင်းနဲ့ပြည်တွင်းစစ်ကိုနိုင်ငံရေးအနေနဲ့ပဲဖြည့်ဆင်းလိုတဲ့အတွက်တပ်တော်ဝင်ရှိသူတွေနဲ့ KIO တို့ကြားယင်းဤပွင့်လင်းစွာအသေးစိတ်ဆွေးနွေးဖြည့်ဆင်းသားဖို့ဆန္ဒရှိကြောင်းကိုလည်း KIO ဘက်ကဒီဇင်ဘာလ22ရက်နေ့ရက်စွဲနဲ့သဘောထားထုတ်ပြန်ထားပါတယ်ရှင်